တောက်ချာနေကကမ္ဘာဖလားဘောလုံးပြိုင်ပွဲမှာကမ္ဘာထိပ်သီးအသင်းဘရာဇီးဟာအာဖရိကတိုက်ကကင်မရွန်အသင်းကိုတကောကိုမရှိနဲ့ရှုံးသွားပါတယ်။ဒါပေမဲ့လည်းပထမအုပ်စုပွဲစဉ်မှာဂိုးအရေးအတွက်အမှတ်စနစ်တွေနဲ့အဆုံးဖြတ်ပေးတဲ့အတွက်ကြောင့်ဘရာဇီးအသင်းဟာရှုံးပေမဲ့လည်းနောက်ထပ်16သင်းအုပ်စုပြိုင်ပွဲကိုတက်သွားပါတယ်။အနိုင်ရတဲ့ကင်မရွန်ကတော့အနိုင်ရပေမဲ့အမှတ်နဲ့ဂိုးစနစ်မှတ်မိတဲ့အတွက်အခုကမ္ဘာဖလားပွဲကနေထွက်ခွာသွားရပါပြီ။တောင်ကိုရီးယားနဲ့ပေါ်တူဂီပွဲမှာတော့ထိပ်သီးပေါ်တူဂီအသင်းကိုတောင်ကိုရီးယားက2ဂိုးတဂိုးနဲ့အနိုင်ရသွားပါတယ်။အဲဒီနောက်တောင်ကိုရီးယားရောပေါ်တူဂီရော2သင်းစလုံးနောက်ထပ်16သင်းအုပ်စုပြိုင်ပွဲကိုတက်သွားပါတယ်။တခါဆာဗီးယားနဲ့ဆွစ်ဇာလန်ပွဲမှာဆာဗီးယားကဆွစ်ဇာလန်အသင်းကို2ဂိုးနဲ့ရှုံးနိမ့်သွားပါတယ်။နောက်ထပ်အုပ်စု16သင်းပြိုင်ပွဲကိုဆွစ်ဇာလန်အသင်းကတက်သွားပြီးဆာဗီးယားအသင်းကတော့ကမ္ဘာဖလားကနေထွက်ခွာသွားရပါတယ်။ဂါနာနဲ့ဥရုဂွေးပွဲစဉ်မှာလည်းဥရုဂွေးအသင်းက2ဂိုးဂိုးမရှိနဲ့အနိုင်ရရှိပါတယ်။ဒါပေမဲ့အမှတ်နဲ့ဂိုးအရေအတွက်နဲ့ဆုံးဖြတ်တာကြောင့်2သင်းစလုံးဆက်ကစားခွင့်မရဘဲကမ္ဘာဖလားကနေနှုတ်ထွက်သွားရပါတယ်ခင်ဗျာ။